ကွယ်လွန်သူကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအန်နန်ရဲ့နာယေခန္ဓာကိုဇာတိမြေဂါနာမှာလူမျိုးစုဓလေ့ထုံတန်းတွေနဲ့အညီဒီကနေ့ကျင်းပပါမယ်ကနနိုင်ငံသားတွေကတော့သူတို့တိုင်းပြည်ရဲ့ဂုဏ်နှူးဆောင်နိုင်ငံသားကိုနောက်ဆုံးနှုတ်ဆက်ဂါရဝပြုနေတယ်လို့သူနဲ့ပတ်သက်လို့ဂုဏ်ယူတဲ့အကြောင်းလဲပြောဆိုကြပါတယ်။ကွယ်လွန်သူကိုဖီအန်နန်ဟာဂါနာနိုင်ငံသားတွေထဲကနေပထမဆုံးကုလသမဂ္ဂတွင်မှုချုပ်ဖြစ်ခဲ့သူဒုသာမကအာဖရိကတိုက်ကလူမဲအမျိုးသားတွေထဲမှာပထမဆုံးကုလသမဂ္ဂတွင်မှုချုပ်ဖြစ်ခဲ့သူပါ။ဒါကြောင့်လဲသူနဲ့ပတ်သက်လို့ဂါနာနိုင်ငံသားတွေကအထူးဂုဏ်ယူကြတယ်ဆိုတာဟာအလွန်အကျွံလှုပ်ကြံပြောစကားမဟုတ်ပါဘူး။သူဟာဂါနာနိုင်ငံအာကွာမူတော်ဝင်မိသားစုတွေကလူမျိုးစုအကြီးအကဲတွေရဲ့မြေဖြစ်ပြီးဘူဆူမူရိုဆိုတဲ့လူမျိုးစုယာရုအစင်တန်းကိုလည်းချီးမြှင့်ခံထားရသူပါ။ဒါကြောင့်လဲသူ့ရဲ့နာယေအခမ်းအနားကိုသူတို့လူမျိုးစုရဲ့ထုံတန်းဆင်လာနဲ့အညီအထူးပဲခန့်ခန့်နာနာဆင်ရင်ကျင်းပနေကြတာဖြစ်ပါတယ်။အာနာရှင်အုပ်ချုပ်တဲ့နိုင်ငံတွေများလွန်းလာတဲ့အာဖရိကတိုက်မှာကိုဖီအန်နန်ဟာခေါင်းဆောင်တွေအတူယူလိုက်နာလှုပ်ဆောင်တဲ့သူတူဖြစ်တယ်လို့Ghana anu pinya shin du phit du Derek Burr ga pyo ba de
Kofi Annan is a very good reference every leader should actually look up to for someone to become great I think there's somebody who has already
Kofi Annan ha tek ko kaum mon ne sanamuna pya pogo tu u ba kaung saung nan tu ko atu yu tin ma de lu tiao ni ne maha lu pogo tu u phit pho so yin ai lu phit tha pi da lu tu u shin ni bo lo ba de da chaung Africa kaung saung ni atwe tu si ga ne tin yu nai na de a mya ji shi ba de tu ha tek ko pwin le myin ta mu shi tu tek ko yoe da tuသိက္ခာငိမ့်ချမ်းသူဖြစ်ပါတယ်အာဖရိကခေါင်းဆောင်တယောက်ကသူ့ခြေရာနင်းပြီးလိုက်နာလှုပ်ဆောင်တဲ့နယ်လို့ကျွန်တော်ယူဆပါတယ
်ကိုဗီယန်နဟာကုလသမဂ္ဂတွင်မှုချုပ်ဆိုတဲ့ကမ္ဘာခေါင်းဆောင်တဦးနေရာကိုရောက်သွားတာတော့မှသူ့ရဲ့မူရင်းဂါနာအစင်အလာအပြောအဆိုပြုမှုလှုပ်ဆောင်ပုံတွေကိုဆက်ပြီးထိန်းသိမ်းထားတဲ့ပုံဂုဏ်ယူစွာပြောသူတွေထဲမှာဒူးကတော့ဂါနာတက္ကသိုလ်ကတိကဒူးဖြစ်သူဗစ်တာနီးစွာပါ
His personality as a Ghanaian as an African as a statesman
ကနနိုင်ငံသားသူအဖြစ်အာဖရိကတိုက်သားသူအဖြစ်ဂုံလူဆောင်နိုင်ငံသားသူအဖြစ်အဆုံးမှာတန်တမန်သူအဖြစ်သူ့ရဲ့ဇိုက်စဉ်ပြင်လက္ခဏာဟာစိတ်ကိုထူကြပါတယ်။ဘာကြောင့်လဲဆိုသူကဂါနာလေနဲ့စကားပြောတာကိုတောင်ပြောင်းပြစ်သူမဟုတ်ပါဘူး။တခြားလူတယောက်ယောက်အဖြစ်သူဟန်ဆောင်ခဲ့တာမျိုးမဟုတ်ပဲသူ့မူရင်းလေအတိုင်းပဲထိန်းထားခဲ့သူပါ။သူ့နာမည်ကိုပြောင်းမပစ်ပါဘူး။သူဟာကိုဖီအန်နန်ပါ။သူဟာဂါနာနိုင်ငံသားဖြစ်တယ်လို့အမြဲတမ်းသူပြောခဲ့ပါတယ်။ဒါမဲ့သူကကမ္ဘာနိုင်ငံသားသူဖြစ်တယ်ဆိုတာကျွန်တော်တို့သိပါတယ်
။နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်သူကိုဖီအန်နန်ဟာ1998ခုနှစ်ကနေ2006ခုနှစ်အထိကုလသမဂ္ဂဒွေးမှုချုပ်အဖြစ်တက်တန်း20တာဝန်ထမ်းခဲ့ပြီးတဲ့နောက်ငြိမ်းစားယူပြီးဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကျေးလက်ဒေသလေးတစ်ခုမှာဇနီးတဲ့နာနီမာရီယာနဲ့အတူနေထိုင်နေရင်းအသက်80ရွယ်ဩဂုတ်လ17ရက်နေ့ကခနာတာနာမကျန်းဖြစ်ပြီးကွယ်လွန်သွားတာပါ။ကုလဒွေးမှုချုပ်ဖြစ်ကနေနားယူပြီးတဲ့နောက်ကိုဖီအန်နန်ဖောင်ဒေးရှင်းကိုထူထောင်ပြီးကောင်းမွန်တဲ့အုပ်ချုပ်ရေးငြိမ်းချမ်းရေးငတ်မှုခေါင်းပေါင်းမှုတိုက်ဖျက်ရေးစစ်ဆန်ညှိနှိုင်းရေးနဲ့အကြက်တဲဖြစ်ရှင်ရေးစတာတွေကိုအားပေးမြင့်တင်တဲ့လုပ်ငန်းတွေကို10နှစ်ကြာလုပ်ဆောင်ခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူပြီးကော်မရှင်ရဲ့အစည်းအဝေးစာထွက်တဲ့အထိလုပ်ဆောင်ပေးခဲ့ပါတယ်ကိုဗီယန်နန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကအကောင့်ထဲပေါ်လုပ်ဆောင်နေတယ်ဆိုတာနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းပြောထားပါတယ်ဂါနာနိုင်ငံသားလူငယ်မျိုးဆက်သစ်တွေအတွက်တော့ကိုဖီအန်နန်ဟာသူတို့အတူယူအားကြတဲ့ခေါင်းဆောင်တူဖြစ်တယ်ဆိုတာကျောင်းသားတူဖြစ်သူနာနာအာချန်ပွန်ပြောစကားကသက်သေပြနေပါတယ
် Oh one of his favorite quotes that really inspired me is we need to keep hope alive to strive to do better
and ကျွန်တော်အတွက်စိတ်ခွန်အားတက်ကြွစေတဲ့သူ့ရဲ့နာမည်ကျော်ပြောစကားတစ်ခုကတော့ပိုပြီးတော့ကောင်းမွန်အောင်စူးစမ်းလှုပ်ဆောင်ဖို့အတွက်မျှော်လင့်ချက်ကိုရှင်သန်အောင်လုပ်နေဖို့လိုတယ်ဆိုတာပါပဲအဲ့ဒီစကားကကျွန်မဘဝမှာစီးပွားရေးလုပ်ငန်းမှာကျမအတွက်နီလန်းပေါင်းစုံနဲ့အထောက်အကူဖြစ်စေခဲ့ပါတယ်။ကျမပူကောင်းအောင်လှုပ်ချင်တဲ့အတွက်မျှော်လင့်ချက်ရှင်သန်နေအောင်အမြဲကြိုးစားနေပါတယ်
။ကိုဖီအန်နန်ရဲ့ယူကလပ်ဟာပြီးခဲ့တဲ့တနင်္လာနေ့ကပဲဂါနာနိုင်ငံကိုရောက်လာပြီးအများပြည်သူဂါရဝပြုနှုတ်ဆက်ဖို့၃ရက်သတ်မှတ်ပြီးစီရင်ပေးထားပါတယ်။စက်တင်ဘာလ23ရက်ကြာသပတေးနေ့မှာနိုင်ငံတော်ဇာပနကျင်းပပြီးစစ်သင်းကြီးမှာမြေမြုပ်တချို့မှာဖြစ်ပြီးတော့လက်ရှိကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူဒရက်စ်အပြင်အာဖရိကခေါင်းဆောင်အများအပြားနာယေအခမ်းအနားကိုတက်ရောက်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။